ဒါအိမ်မန်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကအရေးဆိုင်လိုက်ပြီးနောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံပိုင်ခွင့်မရှိတော့ကြောင်းကော်မရှင်ကထုတ်ပြန်ချက်ဟာတိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့အမျိုးသားယဉ်ကျေးစည်းကိုတိခိုက်လာနိုင်တယ်လို့ဝေဖန်နေကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနက်ထုံးမှာ ယခုအမျိုးသားပါတီရဲ့ဥက္ကဋ္ဌဟောင်းအမ်မြူနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမန်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ခံပိုင်ခွင့်မရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမေလ၁၈ရက်တနင်္လာနေ့ကထုတ်ပြန်ပါတယ်။ နိုင်ငံရေးအကျဉ်းသားအဖြစ်ထောင်ဒဏ်ကျခံနေရတဲ့ဒေါက်တာအေးမန်ကိုအခုလိုလောက်လိုက်တာကတိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆောင်ရွက်ရမှာထိခိုက်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကဆိုပါတယ်။ဒေါက်တာအေးမန်ကိုဆွဲချက်တင်ထောင်ချတဲ့ပြစ်မှုကလည်းနိုင်ငံရေးပြဿနာနဲ့ဆက်စပ်နေတာမို့ဒါကိုအခုလိုနိုင်ငံကြီးကဖယ်ရှားတာထက်နိုင်ငံရေးအ ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေเนาะအဆုံးဖြတ်လုပ်တဲ့ပုံစံတိစောက်ရေးဆိုတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းခိုင်မအောင်တိစောက်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒါပြင်เนาะအဲကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေเนาะအဆုံးဖြတ်လုပ်တဲ့ပုံစံတွေအနေနဲ့เนาะနိုင်ငံရေးပြဿနာတွေကိုเนาะနိုင်ငံရေးအကြံတွေတွေစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းအရเนาะချင်းကပ်ပြီ ဖြစ်တယ်ပေါ့နော်အမျိုးသားပြည်နယ်သမဂ္ဂကြီးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့သူတို့ရဲ့မူလတာဝန်ဝတ္တရားတွေကိုပြန်လည်ထမ်းဆောင်ဖို့ပြုလို့တယ်အဲ့လိုမှသာအမျိုးသားပြည်နယ်သမဂ္ဂကြီးအတွက်အထောက်အကူဖြစ်မှာပါအဲ့လိုမဟုတ်ဘဲနဲ့အခုလိုမျိုးပဲဖြစ်လိုက်တဲ့အခါကျတော့သူတို့အမျိုးသားပြည်နယ်သမဂ္ဂကြီးစစ်မျက်ရည်တည်ဆောက်တဲ့အခါမှာအရေးကြီးတဲ့ယုံကြည်မှုဆံရပြဿနာတွေအများကြီးဖြစ်လာနိုင်တယ်ဖြစ်လာနိုင်ပြီးတော့ကြာတော့ဒုသက်ပြည်နယ်တိမဲ့ရေးတို့အထောက်အကူပြုတဲ့လုပ်ရမဟုတ်ဘူးပေါ့နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ဒုသက်ပြည်နယ်တိမဲ့ရေးဖြစ်နိုင်မှာမဟုတ်ပါဘူ
းရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အေးနုစိန်ကအခုလိုလုပ်ရဟာနိုင်ငံရေးအရာအယူအဆမတူညီမှုတွေကိုဖိနှိပ်တာဖြစ်တယ်လို့ယူဆပါတယ
်ဒီမဲ့ရေးဘက်ကတော့အထူးထူးပြောပြရတော့မရှိပါဘူးဒါပေမဲ့အဲ့ဒီညညာချက်မှာကိုရေကောက်ဝဲဥပဒေမှာပါရှိတဲ့ဥပဒေပြဋ္ဌာန်းချက်ကိုဒီလိုအနေထားအရပေါ့လေဒေါက်တာအင်းမောင်ဟာပြည်နယ်လွတ်တော်ပြည်သူလွတ်တော်အမျိုးသားလွတ်တော်တွေရေကောက်ဝဲမှာနောက်ထပ်ဝင်ရောက်ပိုင်ခွင့်မရှိဘူးဆိုတာမျိုးကထည့်ပြီးတော့ဟိုပြည်သူအိအောင်ထုတ်ပြန်လိုက်တာကတော့မင်းမင်းကဲကဲဟိုခင်းခင်းနေကုန်တဲ့အနေထားကိုသိစေချင်ပုံရတဲ့ဆောင်ရွက်ချက်လို့ပြောချင်ပါတယ်တနည်းအားဖြင့်နိုင်ငံရေးမှာတွေးခေါ်ယူဆမတူကြရင်တော့ဟိုအားနည်းဖက်ကတော့မျက်နာတဲ့အခြေအနေကိုရောက်သွားခဲ့ရတာပေါ့လေ
ဒေါက်တာအေးမဟာရခိုင်အမျိုးသားပါတီ ANP ကိုပူးတွဲတည်ထောင်ခဲ့သူတဦးဖြစ်သလိုရခိုင်လူထုကြားမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တဦးလည်းဖြစ်ပါတယ်သူဟာ2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးအဖြစ်အရွေးခံခဲ့ရပေမဲ့2015ရွေးကောက်ပွဲမှာတော့ရှုံးနိမ့်ခဲ့ပါတယ်ဒါပေမဲ့2019ကြားဖြတ်ရွေးကောက်ပွဲမှာအမ်းမြွတ်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။အစိုးရနဲ့ရခိုင်ဒေသခံတွေကြားတင်းတင်းမာမာဖြစ်နေတဲ့အချိန်2018ခုနှစ်နိစံစစ်တွေမှာလုပ်တဲ့စာပေဟောပြောပွဲတစ်ခုမှာနိုင်ငံတော်ကိုဆန့်ကျင်ပြောဆိုရဲဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါက်တာအင်းမောင်ကိုနိုင်ငံတော်ပုံကံမှုပုံမှန်122နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါကွေးလိုနဲ့ထောင်ဒဏ်120ချမှတ်ခဲ့ပါတယ်။စီရင်ချက်ချမှတ်လိုက်တဲ့2019ခုနှစ်မတ်လ19ရက်နေ့ကနေစလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံထားရသူအဖြစ်ကနေပယ်ဖျက်လိုက်ကြောင်း Now tap you low my sugar body malay, goes a letter pit bow and shim yank quim machine or jar, beat on so you got work on machine at Jinya like that to barish. Jama ain't the natoma, jango muan either in people up to barry.